ာသေးခင်ကမြန်မာ insider စီးပွားရေးဂျန်တွေကပြုလုပ်ခဲ့တဲ့စစ်တမ်းတစ်ခုမှာလက်ရှိ NLD အစိုးရရဲ့စီးပွားရေးစီမံမှုကောင်းတယ်လို့ဖြေဆိုသူ12ရာခိုင်နှုန်းသာရှိခဲ့ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ပြီးခဲ့တဲ့အစိုးရလက်ထက်ကစီးပွားရေးစီမံခန့်ခွဲမှုဟာကောင်းတယ်လို့ဖြေဆိုသူ46ရာခိုင်နှုန်းရှိခဲ့ပြီးမကောင်းဘူးလို့ဖြေဆိုသူကတော့19ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။စစ်တမ်းကောက်ယူတဲ့နေရာမှာဘလို့လူတွေကိုမေးခဲ့တယ်ဆိုတာနဲ့ပတ်သက်လို့ကိုစားပြုမှုပြဿနာရှိနိုင်ပေမဲ့လက်ရှိလူမှုအကြမ်းမှာထွက်ပေါ်နေတဲ့အတန်အနေနဲ့ကြီးမားတဲ့ကွာဟမှုမရှိဘူးဆိုတာကိုတွေ့ရပါတယ်။ဒါကြောင့် NLD အစိုးရရဲ့စီးပွားရေး policy တွေကဘာလဲဆိုတာတွေကိုသိရအောင်အစိုးရစီးပွားရေး policy တွေချမှတ်ဆောင်ရွက်နေသူတွေနဲ့နှိစက်မှုရှိတဲ့စာရေးဆရာဒေါက်တာတင်မောင်တန်းကိုမေးကြည့်ခဲ့ပါတယ
်။ပထမတစ်ချက်ကတော့စီးပွားရေးတိုးတက်တယ်ဆိုတာကလောလောကိုင်လိုကောင်းတယ်ပေါ့နော်။လူလူကိုင်းလူကောင်းတဲ့ချက်ကငွေကြေးလက်ပတ်မှုနဲ့တစုံတရာတော့ပတ်သက်နေတယ်လို့ထင်တယ်။အခုအစိုးရရဲ့စီးပွားရေးချန်ပေးပေါ့နော်။အဲဆရာပမခရှောင်းထွန်းတို့ပြောကြားချက်အရာဆိုလို့ရှိရင်ဒီကျွန်တော်တို့ပြီးခဲ့တဲ့အစိုးရအဲတာဝန်ပြီးဆုံးကနေမှငွေကြေးတွေထုတ်ခဲ့တယ်။အဲ့ဒီငွေကြေးတွေက300ရာခိုင်နှုန်းလောက်များသွားတယ်လို့သူရဲ့တင်ပြချက်တစ်ခုမှပြောတယ်။အဲ့ဒီအခြေခံကပြောမယ်ဆိုလို့ရှိရင်တော့ငွေလက်ပတ်မှုကိုငွေတွေကိုဒီဈေးကွက်ထဲကိုထည့်လိုက်တဲ့အတွက်ကြောင့်မလို့လူတွေလက်ထက်မှာငွေတွေရောက်ပြီးအယောင်းဝယ်တွေပို့သွက်လာတယ်ပေါ့နော်ဆိုတော့ဒီအကြောင်းချက်တစ်ချက်ကိုပြောလို့ရတယ်ဒါပေမဲ့တစ်ဖက်မှာကြာတော့လေဒီလိုငွေတွေကိုထည့်လိုက်တာရဲ့အန္တရာယ်တစ်ခုရှိတယ်အဲ့ဒါဘာလဲဆိုရင်ငွေဖောင်းပွားမှု56မှာငွေဖောင်းပွားမှုက16ရာခိုင်နှုန်းထိတက်သွားတယ်တက်သွားတဲ့အတွက်ကြောင့်ပြဿနာကအကျိုးဆက်ကဘာရှိလဲဆိုလို့ရှိရင်ငွေဖောင်းပွားသွားတယ်ဆိုလို့ရှိရင်ဒီဘုရားအားဖြင့်ဆိုလို့ရှိရင်ငွေဖောင်းပွားမှုကများနေတယ်ဆိုလို့ရှိရင်ဘယ်သူမှဖမ်းမှာမဆုကျင်ဘူး။ဖမ်းမှာမဆုကျင်တဲ့အတွက်ကြောင့်မို့ဗန်ဒီကနေပြန်လဲချိဖို့ဆိုတာပြန်ပြီးချက်တယ်။အဲ့တော့ဥမာအားဖြင့်ဗန်ရဲ့ချီးငွေအတိုးနှုန်းက73ရာခိုင်နှုန်းရှိတယ်ငွေဖောင်းပွားမှုက16ရာခိုင်နှုန်းရှိတယ်ဆိုလို့ရှိရင်ဗန်မှာငွေဆုတဲ့လူက100ရာခိုင်နှုန်းပဲရမယ်ဆိုလို့ရှိရင်ဆုတဲ့လူကအလိုလိုနေရင်ရှုံးနေတယ်
ချင်းငွေအတုံးလုံးများနေခြင်းဟာနိုင်ငံတကာမှာဝင်ရောက်ရှင်ပြိုင်တဲ့အခါမြန်မာစီးပွားရေးလုပ်ငန်းရှင်တွေအတွက်တပန်းရှုံးစေတယ်လို့ဆရာတမောင်တန်းကဆက်ပြောပါတယ်
။ချင်းငွေအတုံးလုံးများနေတာကဘာပြဿနာရှိလဲဆိုမဟာဗျူဟာအရကမ္ဘာဈေးကွက်ထဲကိုဝင်မယ်ဆိုလို့ချင်းဒါပြဿနာကြီးတယ်ရှိတယ်။ဘာကြောင့်လဲဆိုတော့အာဆီယံအနေနဲ့ဈေးကွက်ဖွင့်လိုက်တယ်သူကဈေးကွက်ဖွင့်လိုက်လို့ရှိရင်တခြားနိုင်ငံတွေကကုမ္ပဏီတွေကဝင်လာမယ်။သူတို့ကသူတို့နိုင်ငံအတုံးလုံးတွေရမယ်။ဥပမာအဖြစ်မထိုင်းဆိုတော့ဆိုရင်9ရာခိုင်နှုန်းပတ်ဝန်းကျင်နဲ့အတူတူရတဲ့အချိန်မှာဗမာလူငန်းရှင်တွေက73ရာခိုင်နှုန်းနဲ့လောက်ရမယ်ဆိုလို့ရှိရင်မကိုက်ဘူးဘလုံးမှမပြိုင်ဆိုင်နိုင်ဘူးဒါကြောင့်မို့အခြေခံအားဖြင့်မက်ခရိုစီးပွားရေးအခြေခံလို့အဲ့ဒါကိုပြောတယ်အဲ့ဒီမက်ခရိုစီးပွားရေးအခြေခံကိုပြန်တက်ဖို့လိုလာတယ်အဲ့ဒါရေရှည်အတွက်လိုအပ်တယ်ရေတို့အနေနဲ့တော့ငွေတွေကိုဈေးကွက်ထဲထည့်လိုက်တဲ့အတွက်ကြောင့်မို့လို့လူတွေလည်းထက်မှငွေတွေများလာမယ်ရလာမယ်တွက်လာမယ်ဖြစ်လာမယ်လို့ပြောလို့ရပြီမယ်လို့ရည်ရှိအတွက်ကြတော့မြမစီဝါရေးလုပ်ငန်းရှင်တွေကြိုင်ဆိုင်နိုင်မှုတကပြဿနာကြီးပြည့်ရှိလာတယ်။ဆိုတော့ဒီသဘောအရတက်လာတဲ့ NLD အစိုးရကငွေတွေကိုပြန်သိမ်းလိုက်တဲ့အတွက်ကြောင့်မို့လို့ဒီကွက်ထဲမှာရှိတဲ့ငွေလက်ပတ်မှုကကျသွားတယ်၊နည်းသွားတယ်။ဒါကြောင့်မို့ငွေတွေအကုန်လုံးကအယောင်းဝယ်တွေငွေကျက်သွားတယ်ပေါ့နော်စီဝါရေးသမားတွေလက်ထက်မှာ။ဒါကြောင့်မို့လက်ပတ်မှုလျှော့သွားတယ်လို့ပြောလို့ရတယ်။
ငွေကြေးဖောင်းပွားမှုနဲ့ဆက်ဆက်နေတဲ့အကြောင်းအရာတွေကဘာတွေဖြစ်ပါမလဲ
အဲ့တော့ငွေဖောင်းပွားမှုကဒုတိယဆက်ဆက်နေတာဘာလဲဆိုတော့အတိုးနှုန်းပေါ့နော်အဲ့တော့ခုနပြောလို့ငွေဖောင်းပွားမှုက16ရာခိုင်နှုန်းလောက်ဖြစ်တဲ့အတွက်ကြောင့်မလို့ဗမာမြန်မာနိုင်ငံရဲ့စီးပွားရေးကလည်းပြင်ပအတိုးနှုန်းအရက်ထဲကအတိုးနှုန်းပြောလို့ရှိရင်3ချက်တိုးပေါ့နော်အဲ့ဒါ36ရာခိုင်နှုန်းနဲ့ညတယ်ပေါ့အဲ့တော့အစိုးရက73ရာခိုင်နှုန်းနဲ့ချီးတယ်ဒါဆိုရင်တလဆိုလို့ရှိရင်တစ်ချက်10ရာနှုန်းလောက်ကျမယ်အဲ့တော့ပြင်ပမှာကဒီရေအပေါင်းကအမခန်နိုင်လောက်တဲ့မရွှေမပြောင်းနိုင်တဲ့ပစ္စည်းမဟုတ်ခဲနဲ့ချီကြတာပေါ့နော်ချီကြတဲ့ခါမှာ2ချက်ခွဲ2ချက်ရင်းနှီးလို့ရှိရင်2ချက်ခွဲ3ချက်ပေါ့ဒီကြားထဲမှာပြည့်တဲ့အတွက်ကြောင့်မလို့သူတို့ယူတဲ့နှုံးကကြာ90ကနေမှတစ်ချက်ကြာ90နှုံးဒါမှမဟုတ်တစ်ချက်ကြာ90နှုံးလောက်တည်းရှိတယ်ဆိုတော့ဒီကြောင့်ပြင်ပမှာရှိနေတဲ့အတိုးနှုံးကလည်းအစိုးရယူတဲ့အတိုးနှုံးနဲ့ကြီးလိုက်မယ်ဆိုလို့ရှိရင်ကျိုးချောင်းယုတ်တိပြောနေတယ်လို့ပြောလို့ရတယ်။ဒါဖြင့်အဲ့ဒီအတိုးနှုံးနဲ့လည်နေတဲ့အတွက်ကြောင့်မလို့ဒုတိယ3ချက်တိုးနဲ့တွက်ပြီးတော့စဉ်းစားပြီးစီးပွားရေးတွေလုပ်ကြတယ်။လုပ်ကြတဲ့အတွက်ကြောင့်36ရာခိုင်နှုန်းဆိုတာကပုံမှန်စီးပွားရေးပေါ့နော်။ကွာမှစီးပွားရေးနဲ့ပြောလို့ရှိရင်တော်တော်လေးကိုများတယ်ပေါ့။ဒ ပုံမှန်စီးပွားရေးဆိုလို့ရှိရင်ကျွန်တော်ကြည့်လို့ရှိရင်ညာတော့ပြည့်800ခန်းလုံး1000ခန်းလုံး1500ခန်းလုံးလောက်ကပုံမှန်အနေနဲ့ပဲအမြတ်ကအဲ့လောက်ရှိတယ်
အဲ့ဒီလိုကြီးထွားနေတဲ့အတုံးလုံးတွေရော့ကျသွားအောင် NDI အစိုးရဘက်ကဘာတွေလှုပ်ဆောင်နေပါသလဲ
အဲ့တော့အခုကသုံးချက်တုံးလုံးပေါ်မှာလှုပ်နေတဲ့စီးပွားရေးစနစ်ကြီးတစ်ခုလုံးကိုတနည်းပြောလို့ရှိရင် NDI က break လုပ်လိုက်တယ်လို့ပြောလို့ရတယ်ဒါပေမဲ့တစ်ဖက်မှာကြတော့လေအဲ့ဒီလိုပြောတဲ့အတွက်ကြောင့်မို့ငွေအတုံးလုံးပေါ်တော့အတုံးလုံးကိုချလို့မရသေးဘူးပေါ့နော်အခုချိန်ကြီးကတော့73ရာခိုင်နှုန်းဒါမဲ့သွားနေတဲ့လာရကတော့အတိုးနှုန်းကိုချဖို့အတွက်တနည်းပြောလို့ရှိရင်အာရှနိုင်ငံတွေအနည်းဆုံးအာရှနိုင်ငံတွေမှာရှိတဲ့အတိုးနှုန်းနဲ့ရှင်နိုင်အောင်လို့အတွက်အစိုးရကသွားနေတဲ့လို့ယူဆရတယ်အဲ့ဒါဒီကာလဒီသူ့တက်တန်းတွင်အပြင်သူ့ဟာတွင်ပေါ့နော်ရေဘူးအဖြစ်ဆိုရင်medium term financial ကာလလပဒိုင်းကြီးမှကြရဆိုလို့ရှိရင်သူက9ရာခိုင်နှုန်းလောက်ထိချဖို့အတွက်သူကယူရတယ်။ဒါကြောင့်မို့လို့အဲ့ဒီရည်ရွယ်ချက်အတိုင်းသွားနေတာဖြစ်တယ်ပေါ့ဖြစ်တယ်လို့ထင်တယ်ပေါ့နော်။ဒါကြောင့်မို့သုံးတရားတော့ကြတ်သွားတယ
်။အလုံးမဖြစ်ဘူးဆိုတဲ့နေရာမှာလဲမေကွန်ထုတ်เสียရှိလာကြောင်းလဲဆရာတမောင်တန်းကဆက်ပြောပါတယ်
။ကြတ်သွားတယ်ဆိုတဲ့အခါကျတော့မေးစရာရှိလာတယ်။စီးပွားရေးကအလုံးမဖြစ်ဘူးဆိုတော့အရင်ဆုံးကတုံးချက်တိုးနဲ့စဉ်းစားတာရအလုံးမဖြစ်တာကိုပြောတာလား။ဒါမှမဟုတ်ရင်အရှုံးတွေကိုပေါ်နေတာလား။ဒါမှမဟုတ်အမျက်နှဲသွားတာလား။အမြဲနေသွားတာဆိုရင်ဆရာခိုင်နှုတ်ပတ်ဝန်းကျင်တော့ပဲညက်တော့တယ်ဆိုလို့ရှိရင်ဒါကရေဘူးရအဖြစ်တော့ပုံမှန်စီးပွားရေးတွေကိုပြန်သွားဖို့အတွက်လက္ခဏာတစ်ခုလို့ပြောလို့ရတယ်။ဒါမှမဟုတ်ရင်စီးပွားရေးသမားတွေကလှုပ်ခင်းကြိုင်ရင်းလုံးဝကိုအရှုံးကိုပြသွားတယ်ဆိုလို့ရှိရင်တော့ဒါကတမျိုးဖြစ်သွားတယ်။အဲ့တော့စီးပွားရေးသမားတွေကလှုပ်လို့ကြိုင်လို့မရဘူးဆိုတာဘာလို့ပြောတာလဲဆိုတာကိုပထမဆုံးစဉ်းစားရမယ်ထင်တယ်။ဒါကြောင့်ဒီကိစ္စကတူတူနဲ့တော့ပြောလို့မရဘူး။နော်နောက်ပြီးတော့ခဏတချုံနဲ့လည်းပြောလို့ရဖို့ခက်တယ်လို့ထင်တယ်
။ရှင်းတဲ့ဘက်မှာအပိုင်းနှစ်ကိုဆက်လက်တင်ပြပေးသွားပါမယ်ခင်ဗျာ။